ကချင်ပြည်နယ်မှာဒီရက်ပိုင်းအတွင်းမြန်မာတပ်မတော်ကစစ်အင်အားတိုးချလာတာကြောင့်လာမယ့်မိုးရာသီကာလမှာထိုးစစ်တွေရှိလာနိုင်တယ်လို့ KIA တပ်စစ်ကောင်းဆောင်တချို့ကသုံးသပ်ပါတယ်။ KIA ကချင်တပ်မဟာရှိတရင်ငါးနယ်မြေဖြစ်တဲ့မုံညင်းမြို့ဘက်မှာအစိုးရတပ်ကစစ်ရေးပြင်ဆင်မှုတွေလုပ်နေတာကိုကြည့်ရင်လာမယ့်ကာလအတွင်းတိုက်ပွဲတွေပြင်ထန်လာနိုင်တယ်လို့ဒေသခံတွေကသုံးသပ်ပြီးစိုးရိမ်နေကြတာပါ။ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါ
။ကချင်ပြည်နယ်နဲ့စကိုင်းတိုင်းနယ်စပ်ဖြစ်တဲ့မုံညင်းမြို့ဘက်မှာအစိုးရတပ်က KIA တပ်ရင်း9နင်မီတဲကိုမေလ16ရက်ဒီကနေ့လေကြောင်းကနေဘုံကျဲတိုက်ခိုက်သွားတယ်လို့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်မဟာ6တပ်မဟာမှူးဘုံဦးကြီးဇော်ကွန်းက VOU ပြောပါတယ
်ဒီနေ့တိုင်ငါ9နင်မီဘက်မှာလေရင်ပြန်နဲ့ဘုံသွားကျဲတယ်အစိုးရတပ်ကပေါ့ငါကဟိုမူရင်းမြို့နဲ့ဖြစ်နေအခုကရာဇီဝတ္ထုအခြေအနေကကောင်းနေတယ်
မြန်မာတပ်မတော်ကအခုလိုဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်လို့မင်းညံမှုတပ်မတော်ပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ကချင်ပြည်နယ်ထဲမှာအစိုးရတပ်ကစီရင်အင်အားအပြောင်းအရွှေ့လုပ်နေတယ်လို့မုံညင်းမြို့မှာဒီကနေ့စစ်အင်အားတိုးချလာတာတွေ့ရကြောင်းဒေသခံကိုပညာကပြောပါတယ
်။ဒီဒီနာကနေဒီတော့ကျော်လိုင်စာဘက်ကိုသူတို့အတင်ကားလေးစီးနဲ့စစ်ကားနဲ့စင်းပေါ့နော်။အဲအခုဖြစ်ချတာရှိတယ်။ကျွန်တော်တို့မူးညင်းမှလည်းဒီကနေ့လိမ့်လိုက်ခွင့်သမခါကနေအားတရာလောက်ပူဓာနဲ့ဆင်းပြီးတော့မူးညင်းမှနေရာတို့တော့ရှိတယ်။အဲဒီမူးညင်းမှတိုးတဲ့အားကတော့မူးညင်းမှရှိမလားသို့မဟုတ်တနင်္ဂနွေတုန်းတော့ဆက်သွားမလားဆိုတော့ကျွန်တော်တို့မသိရဘူး။ဒီကလာတော့တဲ့အားကတော့နေ့စဉ်နေနေတိုးတာအမြင်နေရတယ်ပေါ့နော်
။မြောက်ပိုင်းစစ်တပ်တန်းချုပ်မှမကြသေးခင်ကတိုင်းမှုအပြောင်းလဲဖြစ်ခဲ့ပြီးတိုင်းမှုအစ်စ်ဖြစ်လာတဲ့ဘုံမှုချုပ်တေးစားကျော်ရဲ့သတင်းစာရှင်းလင်းပွဲမိခွန်းနေအရာလာမယ့်မိုးရာသီကာလမှာကချင်ဒေသတွင်အစိုးရတပ်ရဲ့ထိုးစစ်တွေတိုးလာနိုင်တယ်လို့ KIA ဘုံဦးကြီးဇော်ကွန်းကသုံးသပ်ပါတယ်
။အေးဟိုတနေ့မပခတိုင်းမိုးရဲ့ဒေသရှင်တွေပွဲကလည်းအလုံးကြားမိမယ်ထင်တယ်။မပခတိုင်းမိုးအစ်ပြောရစကားရဆိုတော့ရာသီမိုးရာသီပဲဖြစ်ဖြစ်နေရာဒီပဲဖြစ်ဖြစ်ဒီကပြည့်ရှင်းမဲ့ရှင်းနေဆိုတဲ့သဘောတဲ့ရောက်တယ်လို့ပြောကားလို့ပဲနားလေတယ်လေ။အာကျွန်တော်ကအကျိုးသတ်ခါချထားနေရမှာရန်သူတွေဝင်လာတော့ခုခံဖို့အတွက်တော့ဆင်ပြေမော့အဲ့လိုတော့ရှိထားတယ်
။တကယ်တော့ကချင်ဒေသတွင်းဖြစ်နေရတဲ့လက်ရှိစစ်ပွဲတွေဟာတရားစာတပေါ်အခြေခံတဲ့စစ်ပွဲတွေဖြစ်တာကြောင့်တရားဥပဒေစိုးမှုကြာဆင်းလာတယ်လို့ဒေသခံတွေစိုးရိမ်စိတ်ပိုတိုးလာနေတယ်လို့ကိုပညာကပြောပါတယ်
။ဟုတ်ဘုရားလည်းပြောရင်မုန်းကြီးအရှိတော်မှလည်းအတူတော်ရှိတယ်ဒီကစားတာရှိတယ်။မုံကြီးရဲ့နောက်ဘက်မှာဆိုလည်းဗျာကျော်ရှိတော်ကြီးနဲ့ကျွန်တော်တို့ရွှေထွက်တယ်ကျောက်ထွက်တယ်အဲ့ဒါလိုပဲကျွန်တော်နမ်ချင်းနဲ့ရှိတယ်ဗျာ။ဒီမှာလည်းကျောက်သိမ်းထွက်တယ်။သူတို့တင်းမာမဲ့နေရာတွေမှာဗျာတင်းယောက်သာတနေရာမှာပဲတိုက်ပွဲတွေဆိုဖြစ်ကြနေမယ်။ဆိုတော့ဖြစ်ကြပါပဲဗျာ။ကျွန်တော်တို့မှာလည်းအဲ့ဒီခုလက်ရှိမဘာကတိုင်မှုကြောင်းလဲရင်လက်ရှိစစ်ရင်အားအလုံးစုံဖြစ်လာနေဆိုတော့တိုက်ပွဲကတော့ရှောင်လို့ရမယ်မသိဘူးကျွန်တော်တို့ဖြစ်နေမယ်မျိုးပေါ်ရဲကမှုရှိမှရှိပဲပေါ့အတိအကျတော့နေရွာလေးတွေကတော့နည်းနည်းဆိုးနေရတယ်ဗျဟောတိုက်ခွဲပြင်းထန်လာနိုင်တယ်ဗျဆိုတော့ခုတိုက်ခွဲတွေဖြစ်လာတဲ့အခါမှာတော့ကြောက်ရင်းခွဲပြတ်သွားတာကြောင့်ဒီမှာတော့ခိုးဆိုးလူရဲတဲ့ပြဿနာလေးတွေတော်တော်တိုးလာတယ်ဗျဥပဒေစုံမှုမရှိဘူးပေါ့ဗျအဓိကတော့
မေလ15ရက်နေ့မနေ့ပိုင်းကလည်းစမ်းပြည်နယ်မြောက်ပိုင်းမုံကုတ်ဒေသမှာအစိုးရတပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းဒေသလက်နက်ကိုင်တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီကရစနေနေ့တုန်းကလည်း KIA နဲ့ DNL တပ်တွေကငူဆယ်မြို့ကိုဝင်ရောက်တိုက်ခိုက်ခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်တယ်လို့တင်းနာနေကလည်းငူဆယ်နဲ့နန်းဖက်ကကြားမှာအစိုးရတပ်နဲ့ DNL တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ကချင်နဲ့စမ်းပြည်မြောက်ပိုင်းမှာစီရေးတင်းမာမှုအရှိန်မြင့်လာနေတာဖြစ်ပါတယ်ခင်ဗျ